တော်တာရှင်ပါခင်ဗျာဒီတစ်ပတ်တော့ဥပဒေလောကမှာရှိနေတဲ့ဟာခွက်၃ခွက်ကိုအမြန်ဆုံးဖြည့်ဖို့တင်ပြခြင်းပါတယ်အဲ့ဒီဟာခွက်၃ရပ်ဆိုတာက၁နိုင်ငံတကာဥပဒေတွေကိုပိုင်ပိုင်နိုင်နိုင်တက်ကြွန်းသူတွေအမြန်ဆုံးမွေးထုတ်ရေး၂ပြည်တွင်းပြည်ပစီးပွားရေးဥပဒေတွေကိုလေ့လာရေးနဲ့ချုပ်ဆိုပြီးစာချုပ်တွေကိုစီစစ်ရေးနံပါတ်၃ကမြမသဘာဝလောကကိုကာကွယ်ပေးတဲ့ဥပဒေတွေအမြန်ဆုံးပြဋ္ဌာန်းရေးဖြစ်ပါတယ်။ကမ္ဘာပေါ်မှာနိုင်ငံချင်းချင်းဆက်ဆံရေးကိုထိန်းကွက်တဲ့နိုင်ငံတကာဥပဒေတွေရှိပါတယ်။ကိစ္စပေါ်လာသလိုအဲ့ဒီနိုင်ငံတကာဥပဒေကိုနားမလည်ပဲမှားမှားယွင်းယွင်းလုပ်ခဲ့မိရင်ကို့မှာအရှုံးပေါ်ဖို့များပါတယ်။2012ခုနှစ်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်ရေနံမိတ်အချင်းများကြတော့ကမ္ဘာခုံရုံးမှာသွားရှင်းတဲ့အခါဘင်္ဂလားဒေ့ရှ်ကိုအနိုင်ပေးလိုက်ရပါတယ်အဲ့ဒီနယ်နိမိတ်ဟာရွှေရည်နံမြေနားမှာဖြစ်ပါလေဒီကိစ္စနဲ့ဆက်နွယ်ပြီးဥပဒေအရကိုပိုင်နာမသေးကြရင်ဘာဖြစ်လို့ရည်နံတူးရသလဲလို့မေးစရာရှိပါတယ်ရည်နံတွေ့ပြီဆိုတော့အဲ့ဒီအေရီးယားဟာတံပိုးတက်သွားမှာသိကြပါတယ်ဒီအမှုကပေးလိုက်တဲ့သင်ခန်းစာနှစ်ခုကတော့၁ဒီနိုင်ငံတကာဥပဒေတွေကိုအဖက်ဖက်ကထုံးလို့ချေရေလိုနှောက်အောင်လေ့လာထားတဲ့ပညာရှင်တွေရှိဖို့လိုအပ်နေတာဖြစ်ပါတယ်ပုံမှန်တစ်ခုစီကိုဘာဖြစ်လို့ပြဋ္ဌာန်းရတယ်ပြဿနာကဘာတွေရှိတယ်အစဉ်အလာကဘယ်လိုရှိတယ်ဆိုတာကိုသိတဲ့ expert ပညာရှင်တွေရှိဖို့လိုပါတယ်ဒုတိယသင်ခန်းစာကတော့၂ဗမာပြည်မှာဥပဒေလောကအနေနဲ့ကမ္ဘာဇက်ခုံမှာပြိုင်ပြီးတော့ညှင်းနိုင်မဲ့လူမွေးထားရဲ့လားဆိုတာပြန်ပြီးတော့မေးဖို့လိုပါတယ်1953ခုနှစ်တုန်းကတရုတ်ဖြူအရေးအခင်ဖြစ်လို့မြန်မာကကုလသမဂ္ဂကိုတိုင်တဲ့အခါမှာမြန်မာနိုင်ငံဘက်ကနောင်ကိုတရားဝန်ကြီးချုပ်ဖြစ်လာမဲ့ဥမြင့်သိန်းနဲ့ဝါရှင်တန်မြန်မာသံအမတ်ကြီးမစ္စတာဘယ်ရင်တန်တို့ကရှောက်လွှဲပေးကြပါတယ်သူတို့ဟာဥပဒေကိုကောင်းကောင်းနားလည်ရုံမကကောင်းကောင်းရှောက်လဲနိုင်ပြီးအင်္ဂလိပ်စကားကိုလည်းခရားရည်သွန်ပြောနိုင်တော့မိသားတွေကိုချက်ချင်းဖြေဆိုနိုင်ုံသာမကပဲအကွက်စီအောင်ရှင်းပြနိုင်သူတွေဖြစ်ပါတယ်အဲ့ဒါလိုစာရွက်ကိုင်းမဖတ်ဖဲနဲ့လက်တန်းညှင်းနိုင်ခုန်နိုင်တဲ့ပုံကိုမျိုးရှိသေးရဲ့လားဆိုတာမေးချင်ပါတယ်မရှိတော့ဘူးဆိုရင်စတင်ပြီးတော့မွေးဖို့ပြုစုပြိုးဆောင်ပေးဖို့အချိန်ရောက်နေပြီဖြစ်ပါတယ်ဒုတိယပြဿနာအနေနဲ့ပြည်တွင်းပြည်ပချုပ်ဆိုထားတဲ့အထူးသဖြင့်စီးပွားရေးစာချုပ်တွေအားလုံးကိုပြန်ပြီးတော့ကြည့်စီကျင်းပါတယ်တစ်ဖက်စီးနှင်းချုပ်ဆိုထားတာတွေဖြစ်နေရင်ပြန်ပြီးတော့စေ့စပ်ဖို့ negotiate ညှိနှိုင်းဖို့လိုပါတယ်မြေဆုံကိစ္စကိုပြန်ပြီးတော့စဖို့ပြောတာမဟုတ်ပါဘူးအဲ့ဒါလိုစာချုပ်မျိုးဆိုရင်ပြန်ကြည့်ဖို့လိုမယ်လို့ပြောခြင်းဖြစ်ပါတယ်အဲ့ဒီစာချုပ်မှာအနှစ်90စလုံးထွက်တဲ့လျှက်စစ်ဓာအားရဲ့ဆယ်ရာခိုင်နှုန်းသာမြန်မာနိုင်ငံကရမှာဖြစ်ပါတယ်။အခုလိုစက်မှုလုပ်ငန်းတွေထောင်ဖို့နိုင်ငံသားငွေရင်းနှီးရှင်တွေနဲ့ဆွေးနွေးတဲ့အခါမြန်မာပြည်မှာလျှက်စစ်ဓာအားမရှိတာဟာပြဿနာတစ်ခုဖြစ်နေပါတယ်။အဲ့ဒါလိုမဆွေးနွေးခင်မှာနိုင်ငံအသီးသီးရဲ့ရင်းနှီးမြှုပ်နှံမှုဥပဒေတွေစီးပွားရေးဥပဒေတွေကူးသန်းဆက်သွယ်ရေးဥပဒေတွေကိုကောင်းကောင်းတတ်ကြွတဲ့လူတွေရှိဖို့လိုပါတယ်။ပြီးတော့ငါစကားနွားရမဟုတ်ဘဲအဆစအရာရာလဲအရှုံးမပေးတဲ့ညှိနှိုင်းမှုမျိုးဆွေးနွေးတတ်တဲ့လူတွေတန်တမာစကားကိုကျွမ်းကျွမ်းကျင်ကျင်ပြောနိုင်သူတွေမွေးဖို့လိုပါတယ်။ငွေရင်းမြှုပ်နှံသူတွေအကျိုးအမြတ်ရှိဖို့လိုသလိုတိုင်းပြည်ကိုအလကားပေးတဲ့နဲ့ရောင်းစားတာမျိုးမဖြစ်ဖို့လည်းပဲလိုအပ်ပါတယ်။တတိယပြဿနာကတော့အစိုးရသစ်တက်တန်းပထမနှစ်နှစ်အတွင်းမှာကိုမြန်မာနိုင်ငံရဲ့သဘာဝဝန်းကျင်ကိုမညစ်ညမ်းအောင်ထိမ့်သိမ်းပေးမယ်ဥပဒေတွေကိုပြဋ္ဌာန်းဖို့လိုပါတယ်မဆာလာခေတုံးကစစ်တောင်းမြစ်ကမ်းနဘေးမှာတရုတ်အကူအညီနဲ့ဆက်ကူဆက်ထူထောင်ခဲ့ပါတယ်အဲ့ဒီဆက်ကူဆက်မှာစွန့်ပစ္စည်း waste products ကိုအစိပ်ပြဲအောင်ခြေဖြတ်တဲ့စနစ်ပါမလာပါဘူးအဲ့ဒီတော့ကဒီဆက်ယုံကနေပြီးတော့ထွက်လာတဲ့အညစ်အကြေးတွေကိုစစ်တောင်းမြစ်ထဲသွန်ချတော့အဲ့ဒီမြစ်အောက်ပိုင်းမှာငါးတွေသေပြီးရေလဲတောက်မရသုံးမရဖြစ်သွားပါတယ်1968ခုနှစ်တုန်းကဂျပန်ပြည်မှာဖြစ်ပေါ်ခဲ့တဲ့မီနာမတ်တာယောဂါကိုမှတ်မိကြအောင်ပဲထင်ပါတယ်ဂျပန်နိုင်ငံမှာရှိတဲ့ Chiasco Corporation ဓာတုဆက်ယုံကထွက်တဲ့ဗရားပါတဲ့စွန့်ပစ္စည်းကိုငါးတွေပင်လယ်သရဝါတွေကစားမိပြီးအဲ့ဒီငါးတွေပင်လယ်စာတွေကိုလူတွေကစားတဲ့အခါအဲ့ဒီလူတွေမှာအကျော်တည်ပြီးတော့လက်စစ်တွေကျွေးကုန်တဲ့အကျော်ယောဂါဖြစ်လာပါတယ်အဲ့ဒီပြဿနာအတွက်ဒီကုမ္ပဏီကနေရောကြီးပေးရတာဟာ2004ခုနှစ်အထိဆိုရင်အမေရိကန်ဒေါ်လာ86သန်းရှိသွားပါပြီမြန်မာနိုင်ငံမှာအခုမြစ်တွေချောင်းတွေမှာတပြေလုံးရွှေကျင်နေကြပြီးတော့အဲ့ဒီရွှေမှုန်တွေကိုဗရားနဲ့စုကြရပါတယ်ဗရားကိုကိုင်းတဲ့လူတွေပိုတဲ့ဖိတ်တဲ့ဗရားတွေကိုစွန့်ပစ်တဲ့အခါဘလောက်ဂရုစိုက်တယ်လဲတော့မသိပါဘူးအဲ့ဒီမြစ်ချောင်းတွေကတော့ ညံ့ညမ်းသွားပြီဖြစ်ပါတယ်။အခုအခါနိုင်ငံခြားငွေရင်းတွေဝင်လာပြီးထူထောင်ကြမဲ့စက်ယုံတွေကစွန့်ပစ္စည်းတွေကိုစနစ်တကျမကင်တွယ်ရင်လေးရေမြေညံ့ညမ်းမှုတွေဖြစ်လာမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအဲ့ဒါတွေကိုရှင်းဖို့ Super Fund ဆိုတာကိုရမုံငွေထူထောင်ပြီးသုံးစွဲတာအခုအထိဒေါ်လာဘီလီယံပေါင်းများစွာကုန်ပြီဖြစ်ပါတယ်။အခုလိုစက်ယုံတွေအမြောက်အများမဖော်ဆောင်သေးခင်လေးရေမြေမညံ့ညမ်းရအောင်ကမ္ဘာစံချိန်နဲ့အညီစံနှုန်းတွေသတ်မှတ်ပြီးဖောက်ဖျက်ကျူးလွန်ရင်ဘယ်လိုအရေးယူမယ်ဆိုတာကိုဥပဒေပြုပြီးပြဋ္ဌာန်းဖို့လည်းလိုပါတယ်။ထိမ့်ကျမဲ့စနစ်နဲ့ရန်တရာလည်းရှိဖို့လိုပါတယ်။အရေးအကြီးဆုံးကတော့လိုအပ်တဲ့ကျွမ်းကျင်ပညာရှင်တွေမွေးထုတ်ပြီးအမြန်အလုပ်ဆဖို့ဖြစ်ပါတယ်။ကျွန်တော်အမြင်ကတော့တကယ်တက်ကျွမ်းတဲ့ပညာရှင်3ယောက်လောက်ဟာဝိုးရိုဝါရပညာရှင်300တဲ့ပိုးပြီးတော့အသုံးဝင်မှဖြစ်ကြောင်းတင်ပြလိုက်ရပါတယ်။တော်တာရှင်အပေါင်းကိုစိတ်နှပြချမ်းမှချမ်းလာကြပါစေ။